မြန်မာစစ်ကောင်စီအတွက်လင်းရင်စီပို့ဆောင်တဲ့ကုမ္ပဏီတွေမှာပါဝင်နေဆိုတဲ့နိုင်ငံတကာလူငယ်ချမ်းသာခွင့် Amnesty International အဖွဲ့ရဲ့အစီရင်ခံစာပါဖော်ပြချက်ကိုစင်ကာပူအခြေစိုက် SaharaEnergy International လောင်စာဆီကုမ္ပဏီကမနေ့ဇူလိုင်လ15ရက်နေ့ကညှင်းဆိုလိုက်ပါတယ် Amnesty International ဟာအချက်အလက်များတွေကိုအခြေခံပြီးတော့အစီရင်ခံစာထုတ်ပြန်ခဲ့တာလို့ SaharaEnergy ကုမ္ပဏီဘက်ကခြေပတာကို The African Report သတင်းစာမှာရေးပါတယ်။မြန်မာစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာဆီတင်ပို့မှုတွေမလုပ်ကြဖို့တောင်းဆိုနေတဲ့အကြောင်းပါပဲ။စစ်ကောင်စီအတွက်လေရင်ဆီပို့ဆောင်မှုတွေကိုဆက်လက်လှုံ့ဆော်နေတဲ့အကြောင်းနိုင်ငံတကာလူငယ်ချမ်းသာခွင့် Amnesty International အဖွဲ့ကဇူလိုင်လ3ရက်အစီရင်ခံစာထုတ်ပြန်ခဲ့တာပါ။နိုင်ငံတကာကုမ္ပဏီတွေထဲမှာတရုတ်ပိုင်ရေနံတင်တင်မို့ဟာဗီယက်နမ်ကတဆင့်မြန်မာနိုင်ငံကိုလောင်စာဆီတင်ပို့မှုတွေလုပ်နေတာဖြစ်ပြီးတော့စင်ကာပူအခြေစိုက် SaharaEnergy International လောင်စာဆီကုမ္ပဏီတရုတ်အစိုးရပိုင် CNOOC Trading Company နဲ့တခြားကုမ္ပဏီတွေပါဝင်ခဲ့တယ်လို့လည်းအစီအခံစာမှာဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအရက်သားပြစ်မှတ်တွေကိုလေးစားတိုက်ခတ်မှုတွေဟာအခုနှစ်ပထမနှစ်ဝက်အတွင်းမှာအရင်ကထက်၅ဆတိုးလာတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုထားပါတယ်ရှင်